ကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံဘက်တရားမဝင်နေဆက်ချက်ကြောင့်ဝင်လာနေတဲ့တရုတ်နိုင်ငံသားတွေကိုဖမ်းဆီးမိနေတာပြီးခဲ့တဲ့လကစလို့90လောက်ရှိနေပြီဖြစ်တဲ့အကြောင်းပြောပြပါမယ်ချမမအေးမှာပါကာယောဂါကြောင့်သေဆုံးမှုတွေကူးစက်မှုတွေဆက်လက်မြင့်တက်နေချိန်မှာပဲမြန်မာနိုင်ငံမှာရောက်ရှိနေကြတဲ့တရုတ်နိုင်ငံသားတွေဟာထိုင်းနယ်ဇက်ကိုတရားမ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီမှာဝင်ဝင်ရောက်လာနေတာဖြစ်ကြောင်းကိုလည်းရှင်းမိုက်ခရိုင်အမှတ်9ဒေသရဲမှုကြီးပရာချော့ဝမ်စုတ်ကသတင်းတောက်တွေကိုခုလိုပြောဆိုသွားပါတယ်။ကာတော့လောက်လုံးမှာပေါ့။ဒါတော့ဒါမှမဟုတ်။ထိုင်းနယ်ဇက်မြန်မာနိုင်ငံဘက်ကနေဝင်ရောက်လာကြတဲ့နိုင်ငံသားတွေရှိကြပါတယ်။နေဇက်လမ်းတွေမှာလုံခြုံရေးတွေချထားပေမဲ့တရားမဝင်လမ်းကြောင်းတွေအများကြီးရှိနေတဲ့အတွက်ဒီလမ်းတွေကနေသူတို့ခိုးပြီ ကျမကြီးရကိုဖိကယောဂါစတဲ့စစ်ဆေးမှုတွေလုပ်ပြီးသက်ဆိုင်ရာနိုင်ငံတွေကိုပြန်ပို့ပေးနေပါတယ်အခုဖမ်းမိသူတွေအားလုံးကိုကယောဂါပို့တွေပါလာမပါလာဆိုတာကိုအဓိကစစ်ဆေးနေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါမြန်မာပြည်သားများရေပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကလည်းမြန်မာနိုင်ငံမှာကယောဂါကာလတွာလာလှုပ်ရှားမှုတွေနဲ့လုပ်ငန်းတွေကိုကန့်သတ်ထားစေမှာမ ညှုံ့နှံမှုလုပ်ငန်းတွေမှာယင်းညှုံ့နှံနေတဲ့တရုတ်တွေကနေစားမျိုးတွေဖြစ်တဲ့တိုင်လိပ်မှာရှိတဲ့တရုတ်တွေကမဲဆိုင်မျိုးဘက်ကိုနောက်ကျွန်တော်တို့မြောက်ဝီမျိုးမှာရှိတဲ့တရုတ်တွေကမဲဆောက်ဘက်ကိုကြီးလာကြတယ်စက်တင်ဘာလကုန်နဲ့ဒီအောက်တိုဘာလဆန်းအထိဆိုရင်တိုင်လိပ်ကနေမဲဆိုင်မဲဆောက်မြောက်ဝီကနေမဲဆောက်ဘက်ကိုကြီးလာတဲ့တရုတ်နိုင်ငံသားအကြီးအကျယ်စုပေါင်း90လောက်ရှိလာသလိုအိုင်းတရေမျိုးလည်းပေါ်ပြတယ်ပေါ့ဗျာမြန်မာနိုင်ငံမှာတနေ့တဲ့တနေ့ဦးဆက်ရောကပြန့်နှံ့မှုမျိုးများလာတယ်အိုးကူသူလည်းများလာလို့ပြည်ဆုံးသူကလည်းစားစားများပြားလာတဲ့ခါကျတော့တရုတ်တွေကအထိတ်ကြလန့်ဖြစ်လာတယ်အဲ့တွေ့သူတို့ရဲ့လက်မှုလက်ရင်းအလုပ်တွေဖြစ်တဲ့ကာစီနိုရုံတွေယင်းနည်းမြုံနှံမှုလုပ်ငန်းတွေကိုပြစ်ပြီးတော့ထိုင်းနိုင်ငံနဲ့ဝင်လာကြတဲ့သဘောပေါ့ဗျာ
ထိုင်းနိုင်ငံပိုင်းတွေကတော့အခုလိုမြန်မာပြည်ဘက်ကနေအထောက်ထားမဲ့ဗီဇာတက်တန်းကုန်တရုတ်နိုင်ငံသားတွေကိုလိုအပ်တဲ့စိတ်ဆင့်မှုတွေလုံဆောင်ပေးပြီးတရုတ်နိုင်ငံတန်ရုံနဲ့ဆက်သွယ်ပြီးနိုင်ငံရင်းကိုပြန်ပို့ပေးနေတာပါမြန်မာပြည်ကနေထိုင်းနိုင်ငံဘက်ကိုခိုးဝင်လာတဲ့တရုတ်နိုင်ငံသားတချို့ကတော့တဦးစားနှစ်ဦးစားထွက်ပြေးလာတာရှိသလိုတချို့ကလည်းအစုဝေးနဲ့ထွက်ပြေးလာနေကြသူတွေလည်းရှိကြပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကပြည်နယ်မလာအောင်ဒေသတွေကနေမှလုံခြုံရေးတင်းကျပ်ထားချိန်မှာမြန်မာနိုင်ငံဘက်ကနေပြန်လာသူထိုင်းနိုင်ငံသားတချို့မှလည်းကိုဗစ်ကပ်ရောဂါကူးစက်နေကြောင်းမကြသေးခင်ကပဲအတည်ပြုထားပါတယ်ရှင်ဂျပန်မအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ